ပြီးခဲ့စနေနေ့ကရခိုင်ပြည်နယ်ပေါတောမြို့နယ်အတွင်းကစင်တက်မော်ဒုက္ခသည်စခန်းကဒုက္ခသည်တွေနဲ့ဆင်အံရွာကဒေသခံအကြမ်းဖက်ခံရတဲ့ပဋိပက္ခတွေအတွင်းဒဏ်ရာရလူနာတွေကိုစေယုံပို့တဲ့အခါမှာခွဲခြားဆက်ဆံမှုတွေရှိတယ်ဆိုပြီးတော့ပေါတောမြို့နယ်ကဒေသခံလူလူကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုကန့်ကွက်နေကြပါတယ်ဒီနောက်လူလူအင်အား3000လောက်စီးဝေးလုပ်ပြီးတော့နေ့ရက်အတွင်းထွက်ခွာဖို့ကန့်ကွက်ခဲ့တာကြောင့်ပေါတောမြို့နယ်အတွင်းကအစိုးရမဟုတ်တဲ့အဖွဲ့3ဘွဲ့ကို၃ဘွဲ့ထွက်ခွာသွားပြီလို့ဆိုပါတယ်ဒီကြောင်ပြည်စုံကတော့ထိုင်းချေဆိုင်သတင်းတော့မအေးမကသတင်းပေးပို့ထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်စစ်တွေမြို့နယ်နဲ့ဆက်နက်မိုင်ခန့်ကွာဝေးတဲ့ပေါတောမြို့နယ်တွင်းကစင်တက်မော်ဒုက္ခသည်စခန်းကလူတွေဟာချင်းကောက်ဖို့သွားရမှာဒေသခံရခိုင်လူလူတွေကဖျားအနာကအပင်တွေကိုမခုတ်ဖို့ပြောဆိုရကနေတင်းမာမှုတွေဖြစ်ပြီးဒုက္ခသည်တဦးတပ်ဖြတ်ခံခဲ့ရပါတယ်ဒီနောက်စင်တက်မော်ဒုက္ခသည်စခန်းကလူစုလူဝေးနဲ့စုဝေးလာတဲ့အတွက်ဒေသခံစစ်တပ်ကပြစ်ခတ်ဖြိုခွဲရမှာတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရရှိခဲ့တာပါအလားတူတနေ့တည်းမှာပဲစင်အံရွာကဒေသခံရခိုင်တိုင်းရင်းသူတွေဟာကန္နာနီမှာငါးရှာရင်နဲ့အကျန်းဖက်လိုတဲ့အုပ်စုတွေကတပ်ဖြတ်မှုကြောင့်တဦးသေဆုံးပြီးတဦးဒဏ်ရာရရှိခဲ့ပါတယ်ဒီဖြစ်ရပ်တွေဖြစ်ပွားပြီးမှာတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကဒဏ်ရာရသူတွေကိုအ мян ဆုံးဆေးရုံပို့ကုသဖို့လှုံ့ဆော်ရမှာခွဲခြားဆက်ဆံမှုတွေရှိတယ်ဆိုပြီးကန့်ကွက်ရာကနေအစိုးရမဟုတ်တဲ့ NGO တွေကိုထွက်ခွာပေးဖို့အတွက်တောင်းဆိုခဲ့တာဖြစ်ကြောင်းပေါတောမြို့နယ်အမှတ်နှစ်မဲဆန္ဒနယ်လွှတ်တော်ကိုယ်စားလှယ်လက်ဖြင့်ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လက်ဖြစ်တဲ့ဦးတက်ထွန်းအောင်ကအခုလိုပြောပြပါတယ်
မလွဲလာတဲ့လူတွေလည်းသတိမကျောက်ကတောင်းစင်းနာလာကြည့်တယ်မြေမင်းရောက်တော့ဆန္ဒထုတ်တော့ကိုညက်ဆက်တဲ့ပြေတော့တာပေါ့နော်အစ်စ်ရုံမင်းရောက်ပြီဘူးအဲ့တော့နောက်တော့ကတရားပြင်းထန်ရပြီးတော့ဆက်ချနာလာမြေမင်းလည်းတယောက်ရှိတယ်အဲ့ဆိုတော့ဆက်ချနာလာမြေမင်းကိုဒီစစ်တဲ့စေုံလာတော့တနာကြီးကြောကြောလဲလောက်လာရတယ်ဆက်လက်တွေလည်းမြေဖက်တော့ဆိုတော့မရှိတော့ပေါ့နော်အဲ့ထက်မှာဘင်္ဂလီလူမျိုးတို့ကိုဒီ NGO ကဒီချက်ချင်းတွေဘက်ကတော့စပီဘုံကတော့တင်လာတော့ဖြစ်တယ်အဲ့ဆိုတော့ခိုင်ဒေသခံလူတွေလည်းငါတို့ဒီခိုင်မျိုးသမီးတပူလေးသေးသေးဟိုဒဏ်ရာလေးရပြီငါတို့ကမှမတည်ဘူးလားတခွက်သိရင်ဒီလိုဖြစ်တာကိုသူတို့တွေတင်တော့တာအဲ့ဒါကစပြီးတော့ဟိုဖြစ်တာပါနော
်ဟုတ်ကဲ့
ဒီကစပြီးတော့ဒီဘုတ်တော်မြို့နေကျွန်တော်ဘုတ်တော်မြို့နေကြတာပေါ့အဲ့ဒါတွေကဟိုပတိပြကဖြစ်နေတယ်လူမျိုးသမီးကြမှာဟလာဒဏ်ရာလေးရပြီမြို့သမီးလေးတယောက်ဟလာဒေခါလူနီးစစ်စစ်ပေါ့နော်နောက်တူကလည်းသိပြီးတော့အလောက်တော့ဘုတ်တော်အဲ့နော်မကိုရသေးဘူးအဲ့လိုဆိုတော့တက်ကြတာပေါ့နော်ဆိုတော့တက်ပြီးတော့အန်ယူလို့ဒီကနေ့အတွင်းထွက်ပါလို့ဒီမျိုးပေါ်လူထုအစည်းအဝေးပေါ်တော့လူအဲ့ကတော့ထောက်ထားရောက်တယ်လို့ပြောတယ်ကျွန်တော်လည်းတော့ရောက်နေတယ်ဒါပေမဲ့ထွက်တော့ကနေ့အတွင်းမှာလူလေးမနေ့ကထွက်လာကြပြီမရှိတော့ဘူးလေမှာ
ထွက်ခွာသွားကြတဲ့နိုင်ငံတကာ NGO တွေကတော့မာတီဇာစစ်တဲ့ချေရင်းနဲ့နိုင်ငံတကာကြက်ချင်ဒီအဖွဲ့ ICRC တို့ဖြစ်တယ်ဆိုပြီးဦးတက်ထွန်းအောင်ကဆိုပါတယ်ဒေသခံအင်အား3000လောက်ဟာပေါတော်မြို့နယ်မှာစုဝေးပြီးလူထုအစည်းအဝေးပွဲလုပ်ပြီးတဲ့နောက်ရခိုင်ပြည်နယ်အစိုးရထံကိုလည်းစာပို့ခဲ့ကြောင်းလွတ်တော်ကိုစာပို့ရမှာအဓိကအချက်ဖြစ်တဲ့ခွဲခြားဆက်ဆံမှုတွေအပြင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအနေနဲ့ကြေးရွာတွေမှာစေဝါကုသမှုပိုင်းတွေလှုပ်ဆောင်ရမှာကိုဝင်ဆောင်တွေကိုဝင်ပြတ်ကျမှုတွေရှိတယ်ဆိုတဲ့အချက်လည်းပါဝင်တယ်ဆိုပြီးသူကဆက်ပြောသွားပါတယ်
။အပိုက်တကတော့ခွဲခြားဆက်ကျင်တော့ကင်ကောတော့ဘော
။ဟုတ်ကဲ့။
အတကခွဲခြားဆက်ကျင်တော့ကင်ကောတယ်ဒီလိုစတဲ့မှာပန်းနကဒီကမှာပြည့်စုံရလို့ရှိတယ်စစ်တေနာအနေနဲ့လည်းပဲအဲ့မှာတွေ့ရတယ်အဲ့ဒီရော်တွေမှာအမျိုးသမီးတွေကိုစေကူးဟန်ဆောက်ပြီးတော့ဒီလိုပါရှော့စီးတွေထိုးပြီးတော့ပေါ့နော်အဲလိုဇာတိမတော်ဟဲ့ဖြစ်ပါလေမနေ့ကအရေးကြီးတဲ့အချက်ကအန်ဂျူတွေကိုထွက်ခွာသွားဖို့နော
်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေထွက်ခွာသွားရတဲ့ကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့စနေနေ့တုန်းကတော့ဒေသခံရခိုင်ဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တချို့ကြားအကြမ်းဖက်မှုတွေကြောင့်အနည်းဆုံးလူ3ဦးသေဆုံးခဲ့ရကြောင်းပြည်နယ်အစိုးရအဖွဲ့ကတော့အတည်ပြုပြောကြားထားပါတယ်ရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့နှစ်တွေကဆက်လို့ပဋိပက္ခတွေကြောင့်လူပေါင်း200လောက်သေဆုံးခဲ့ရပြီးကိုယ်အိမ်မဲ့ဒုက္ခသည်တွေတိတ်နေချီရှိခဲ့ပါတယ်ရှင်
။ထိုင်းချေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။စင်တက်မော်ကြေးရွာရဲ့ပဋိပက္ခမှာဒဏ်ရာရတဲ့လူအချင်းချင်းမွတ်စလင်ဒဏ်ရာရတဲ့သူတွေကိုရတဲ့သူတွေကိုတော့ MSF အဖွဲ့ကစစ်တေဆေးရုံကိုပို့ခဲ့ပြီးတော့ဒေသခံရခိုင်တွေကိုဆေးရုံမပို့ခဲ့ကြဘူးလို့ဆိုပြီးဒေသခံတွေကဆန္ဒပြခဲ့ကြတာပါဒါနဲ့ပတ်သက်ပြီးတော့ MSF နေစည်းမချဆရာဝန်များအဖွဲ့ကစစ်တေအခြေစိုက်တာဝန်ရှိသူတူဖြစ်တဲ့မခဲလေး Trinity ကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုရှင်းပြပါတယ
် If you want I can explain you what happened on Saturday we received a phone call around 4:30 in the afternoon from a Muslim communityinforming us that there were some patients wounded with gunshots in need of emergency assistance
ဒါမှမဟုတ်စနေနေ့ကဖြစ်တာကိုရှင်းပြရမယ်ဆိုရင်တော့ညနေ၄နာရီခွဲလောက်မှာမွတ်စလင်တွေဘက်ကဖုန်းဆက်လာပါတယ်တနက်တန်ရရတဲ့လူနာတွေချို့ရှိရဲ့အရေးပေါ်အကူအညီတွေလိုနေတယ်လို့ပြောပါတယ် ကျွန်တော်တို့ကသက်ဆိုင်ရာတာဝန်ရှိအာဏာပိုင်တွေစီကခွင့်ပြုချက်ရယူပြီးစပီဘုတ်နဲ့သွားပြီးတော့ဒဏ်ရာနေသူ၃ယောက်ကိုတယ်လာပြီးစစ်တွေဆေးရုံကိုပို့ပါတယ်။အဲဒီနေ့ညနေပိုင်းမှာပဲနောက်ထပ်ဒဏ်ရာနေတဲ့ရခိုင်အမျိုးသမီး၂ယောက်ရှိတယ်လို့လည်းကျွန်တော်တို့သိရပါတယ်။ကျွန်တော်တို့ဒီသတင်းကြားတဲ့အချိန်မှာဒီအမျိုးသမီး၂ဦးကတော့စစ်တွေဆေးရုံကိုရောက်နေကြပါပြီ။ကျွန်တော်တို့ချူတိခဲ့ရတယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့တကယ်ပဲအကူအညီပေးမှာပါ။ကျွန်တော်တို့ဟာကျမ်းမာရေးအဖွဲ့အစည်းဖြစ်ပါတယ်။ဘယ်လူနာကမှလည်းခွဲခြားဆက်ဆံတာမျိုးမရှိပါဘူး
။ဟုတ်ကဲ့ဒဏ်ရာရတဲ့လူတွေကိုဆေးရုံပို့တဲ့နေရာမှာမွတ်စလင်ဘက်ကပဲဗတ်လိုက်တယ်ဆိုပြီးပြောနေတာတွေလည်းရှိပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ရောဗာများပြောလို့ပါလဲခင်ဗျ
။ We were not informed that there were two injured persons in the Rakhine community. Nobody called us, not from the community, not from the local.
ဒီတော့ရခိုင်လူမျိုးတွေကျမ်းမာဒဏ်ရာရတဲ့ဆိုတာနဲ့ပတ်သက်လို့ကျွန်တော်တို့ဘယ်သူမှအကြောင်းမကြားခဲ့ပါဘူး။ဒေသခံတွေကရောဒေသခံအာဏာပိုင်တွေဘက်ကလည်းမပြောခဲ့ပါဘူးကျွန်တော်တို့ကအကြောင်းကြားခဲ့မယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့စီးပတ်ဆိုင်ရာအကူအညီတွေပေးသွားမှာဖြစ်တယ်လို့စီးရုံကိုလည်းပို့ဆောင်ပေးမယ်ဆိုတော့ကျွန်တော်အနေနဲ့ကျင်းသေးပါအောင်အာမခံရဲပါတယ်ကျွန်တော်တို့ကကျမ်းမာရေးအကူအညီပေးနေတဲ့အဖွဲ့ဖြစ်တာကြောင့်အရေးပေါ်ဘယ်လူနာကိုမဆိုအကူအညီပေးမှလည်းဖြစ်ပါတယ်ဘယ်ဘက်ကပဲဖြစ်ဖြစ်ပါမိုးစင်လားရခိုင်လားဆိုတော့ကျွန်တော်တို့မမေးပါဘူးကျွန်တော်တို့ကဒေသခံအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးစီးပတ်ဆိုင်ရာအကူအညီတွေကိုပေးနေတာပါ
โอเคနောက်ပြီးတော့ MSF အပါဝင်ဒေတာတွေမှာလာပြီးတော့လုတ်ကင်နေတဲ့ဒီနိုင်ငံတကာ NGO အဖွဲ့တွေဟာဒေတာမွတ်စလင်တွေကိုပဲအဖွဲ့စည်းတင်းမှာနေရာပေးတယ်လို့ပြောနေပါတယ်အဲ့ဒါရောဟုတ်ပါသလားခင်ဗျ
No, I can say that our recruitment is quite balanced. Most of our medical staff are coming from Yangon because it's difficult to recruit medical.
ကျွန်တော်ရာလူခံထားမှုကလည်းလုံးဝမျှတပါတယ်စစ်တွေကဒေသခံတွေကိုတခြားအဖွဲ့အစည်းတွေကပါခံထားတဲ့အတွက်လည်းရရှိနိုင်မှုခက်ခဲပါတယ်ဒါကြောင့်ကျွန်တော်တို့စေဝင်တဲ့အများစုကိုရန်ကုန်ကခံထားရတာဖြစ်ပါတယ်ဒါပေမဲ့အဖွဲ့ဝင်80က100ထိကတော့စစ်တွေကခံထားတဲ့ဝန်ထမ်းတွေရှိပါတယ်ဒီထက်မှလည်းအကုန်လုံးကတော့မျက်မြတ်တရခံထားတာဖြစ်ပါတယ
် MSF အပါဝင်ရခိုင်ဒေသတွေကို1990ပြည်လုံးနဲ့နောင်ပိုင်းကဝင်ရောက်ခဲ့တဲ့နိုင်ငံတကာ NGO အဖွဲ့တွေဟာUNHCR နဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လည်ဝင်ရောက်လာတဲ့ဒုက္ခသည်တွေကိုပြန်လည်နေရာချထားရေးနဲ့ကူညီရေးအတွက်ဆိုတဲ့မူလရည်ရွယ်ချက်နဲ့မြန်မာနိုင်ငံအတွင်းကိုဝင်ရောက်ခဲ့တာဖြစ်တဲ့အတွက်ရခိုင်ဒေသခံတွေဘက်ကလည်းနိုင်ငံတကာ NGO အဖွဲ့တွေပေါ်မှာဗတ်လိုက်တယ်ဆိုပြီးတော့ပြောဆိုနေကြတာဖြစ်ပါတယ်ခင်ဗျာ။